NLD အစိုးရစီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းနေပြည်တော်ကဒင်းတထောင်ဆေးဟိုမှာအရေးပေါ်ခွဲစိတ်ကူတောင်းမှုခံယူခဲ့တာကြောင့်ဒီကနေ့စစ်ဆေးကြားနာတဲ့နိုင်ငံတော်လှုပ်ဝက်ချက်အနဲ့ဆွဲဆိုရတဲ့အမှုကိုမစစ်ဆေးနိုင်ခဲ့ဘူးလို့သိရပါတယ်။ပြီးခဲ့တဲ့ပတ်ယုံကျေးမတိုင်ခင်နဲ့ဆေးုံတက်ခဲ့ရတာဖြစ်ပြီးတော့ဦးမကြီးကင်စာအတွက်ဒီဇင်ဘာလ27ရက်နေ့ကခွဲစိတ်ကူတောင်းမှုခံယူခဲ့ရတယ်လို့သူနဲ့နီးစပ်သူတွေက VOA ကိုအတည်ပြုပြောဆိုပါတယ်
။အန်ကယ်ဦးစိုးဝင်းကဆေးုံမှာ27ရက်နေ့အောင်သိရှင်းလုပ်ရတယ်။အဲဒီကွာလေဟိုဟိုပိုင်းကျင်စာလို့ပြောတော့တက်တက်ကခွဲတယ်ဆိုတော့အစ်စ်တလေးပေါ့ဒီနေ့အထင်းလေးဟုတ်တယ်ဟုတ်တယ်တိုက်ခဲ့
အသက်60ကျော်ပြီဖြစ်တဲ့ဦးစိုးဝင်းရဲ့ကျန်းမာရေးအခြေအနေအသေးစိတ်ကိုတော့ထပ်ပြီးတော့မသိရသေးပါဘူးအရေးပေါ် ICU ထဲမှာပဲကုသမှုခံယူနေရတယ်လို့သိရှိထားရပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကျင်ရဲ့သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်ရဲ့အဖအဝင်စီမံကိန်းဘဏ္ဍာဝန်ကြီးဦးစိုးဝင်းစီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းနဲ့စီမံဘဏ္ဍာဆက်မှုဒုဝန်ကြီးဦးဆောက်အောင်တို့၅ဦးကို6အုပ်ချုပ်ရေးကောင်စီကနိုင်ငံတော်လှုပ်ဝက်ချက်အနဲ့ဆွဲဆိုရတဲ့အမှုအတွက်အပတ်စဉ်ကြာသပတေးနေ့တိုင်းစစ်ဆေးကြားနာမှုတွေလုပ်နေတာဖြစ်ပါတယ်။ရုံချင်းကတော့လာမယ့်ဒီဇင်ဘာလ30ရက်နေ့ကိုထပ်မံချိန်ဆိုရပါတယ်။ဦးစိုးဝင်းက NLD ပါတီရဲ့စီးပွားရေးကော်မတီအဖွဲ့ဝင်တူဖြစ်ပြီးတော့2018ခုနှစ်မေလကစလို့ NLD အစိုးရရဲ့စီမံဘဏ္ဍာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ။